မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်အတွင်းကပြည်ပခရီချင်းတွင်နဲ့ပတ်သက်ပြီးလေလာဆောင်ကြည့်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကချင်ပြည်နယ်ဘက်ကိုရောက်နေတယ်လို့မြန်မာနိုင်ငံလူ့ကွင်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာကင်တာနာကလည်းမကြာခင်မြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်ဒီအချိန်မှာပဲကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့ရည်ရည်ဆွေးနွေးချက်တွေထဲမှာမြန်မာနိုင်ငံကိုဆက်ထားဖို့လိုအောင်မဲလို့လူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းလျက်ရှိပါတယ်အကြောင်းစုံမေးမြန်းထားတာတွေကိုကိုသားညုံကတင်ဆက်ပေးမှာပ
ါကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်အနေနဲ့အခုဒီမြန်မာနိုင်ငံကချင်းပြည်နယ်အတွင်းကပြည်ပခအခြေအနေတွေကိုစိုးရင်ပူပန်တာကြောင့်ကုလသမဂ္ဂအနေနဲ့ဘာတွေများဆောင်ရွက်ပေးနိုင်မလဲဆိုတာကိုလာရောက်ကြည့်ရှုတဲ့ခီးစဉ်ဖြစ်တယ်လို့အတွင်းမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကြံပေးရာရှိမစ္စတာ VJ နမ်ဘီယာက VOA ကိုပြောခဲ့ပါတယ်မနေ့ကတော့ကချင်ပြည်နယ်မြကြီးနားမြို့မှာဒေသခံတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲအဲဒီကစစ်ပြေးဒုက္ခသည်တွေကိုလည်းသူကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တယ်လို့သိရပါတယ်မြန်မာဆွေရကူစလေတွေနဲ့ကချင်လူမျိုးရေးဖွဲ့ KIO တာဝန်ရှိသူတွေကြောင့်တရုတ်နိုင်ငံရွှေလီမြို့မှာတွေ့ဆုံဆွေးနွေးပြီးနောက်တည့်ရက်မှာပဲအခုလိုမျိုးကုလသမဂ္ဂရဲ့ထူးကူစလေကချင်ပြည်နယ်ဘက်ကိုရောက်ရှိလာတာပါမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထူးကူစလေသောမတ်စ်အိုဟေကင်တာနာဟာလည်းလာမယ့်ရှေ့သတင်းပတ်ထဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးတော့ကချင်ပြည်နယ်ပြည်ပခအခြေအနေတွေအပေါ်ဝင်အခြားလူခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးမှာဖြစ်ပါတယ်။ KIO ကချင်လွတ်မြောက်ရေးအဖွဲ့နဲ့မြန်မာဆွေရတာဝန်ရှိသူတွေကြားတနေ့ကဆွေးနွေးညှိနှိုင်းခဲ့တာကြောင့်ကချင်ပြည်ပခဟာတန်ငယ်တော့တင်းမာမှုရော့ကျလာတဲ့သဘောတော့ရှိပါတယ်။ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ပြောခွင့်ရသူ John Sistan ကတော့နှစ်ဖက်ညှိနှိုင်းဆွေးနွေးကြတာကိုကြိုဆိုပေမဲ့စစ်ရေးတင်းမာမှုတွေတကယ်ပဲရော့ကျလာမလားဆိုတဲ့အခြေအနေပေါ်မှာတော့စောင့်ကြည့်ရအောင်မယ်လို့ဆိုပါတယ
်။ Obviously it's always good when people are talking as opposed to fighting. But the fact of the matter is, President Thein Sein made a pledge over 2 months ago on November 19th to...
တက်ခိုင်မှုတွေရပ်ဖို့စကားပြောကြတယ်ဆွေးနွေးကြတယ်ဆိုတာကတော့ကောင်းတာပေါ့ဒါပေမဲ့လည်းလွန်ခဲ့တဲ့နှစ်လတုန်းကပဲတိုင်းရင်းသားတွေခွင့်ရေးအတွက်နိုင်ငံရေးအရညှိနှိုင်းဆောင်ရွက်တော့မယ်ဆိုပြီးတော့သဗ္ဗဥသိမ်းစိန်ဂရီကိုပြုခဲ့တာရှိပါတယ်ဒါပြောပြီးတော့သတင်းပတ်အနေနဲ့ကြာမှာပဲကချင်ကိုစီရေးအရထိုးစစ်စင်နာတွေလုပ်ခဲ့ပါတယ်ဒါကြောင့်ပြောချင်တာကတော့အစိုးရကအခုလိုဂရီကိုပြုပြီးတော့ပြောပေမဲ့ရုံရခက်လာပါတယ်။ဒါကြောင့်အစိုးရဘက်ကပြီးထားတဲ့ဂရီကိုတွေအပေါ်မှာလည်းစိုးရင်စရာရှိလာပါတယ
်။တနစ်ကြော်ကြတဲ့ကချင်ပြည်နယ်အတွင်းကစစ်ပွဲတွေကြောင့် IDP အရသာစစ်ပီးဒုက္ခတွေတော်များများရှိနေစေဖြစ်ပြီးတော့ဒီအရသာတွေသူတို့ရဲ့နေရမှာလုံလုံခြုံခြုံနဲ့ပြန်နေထိုင်နိုင်ဖို့ဟာလည်းအဓိကအကြောင်းရဖြစ်လာပါတယ်။ဒီဒုက္ခတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာကူညီရေးအဖွဲ့တွေလူသားချင်းစာနာမှုအထောက်ပံ့တွေပေးဖို့ကိစ္စကိုလည်းမြန်မာနိုင်ငံဘက်ကခွင့်ပြုတော့မယ်လို့သိရပါတယ်။ဒီမတန်ခင်တုန်းကတော့ KIA ထိန်းချုပ်ရာနေမြေအတွင်းကစစ်ပြေးဒုက္ခသည်တွေကိုကူညီရေးအတွက်မြန်မာနိုင်ငံဘက်ကနိုင်ငံတကာအဖွဲ့အစည်းတွေကိုခွင့်မပေးခဲ့ပါဘူး။ကုလသမဂ္ဂလူခွင့်ရေးထူးကူစလေမစ္စတာကင်တာနာဟာအခုမြန်မာနိုင်ငံခီးစဉ်ကတွေ့လာရတဲ့လူခွင့်ရေးအခြေအနေတွေကိုဒီလာမယ့်လူခွင့်ရေးကောင်စီညီလာခံမှာအစီအစဉ်သာတင်သွင်းမှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီခီးစဉ်ဟာအရေးကြီးတယ်လို့ပဲတဖက်မှာတော့လူခွင့်ရေးကောင်စီရဲ့အရေးတကြီးဆွေးနွေးရန်အကြောင်းရက်တွေထဲမှာမြန်မာနိုင်ငံကိုဆက်ထားဖို့လိုအောင်မယ်လို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့က John Sistan က VOA ကိုပြောပါတယ
် Well the big issue coming up is the session of the Human Rights Council in March you know it's very important that the special rapporteur continue to monitor the situation in Burma but it's also important
အခုနေ့မလာလူခွင့်ရေးကောင်စီစီဝေးမှာကိစ္စရက်ကြီးတွေကိုဆွေးနွေးဖို့ရှိပါတယ်။ဒါကြောင့်လူခွင့်ရေးထုကိုယ်စားလှယ်အနေနဲ့ကချင်ရေးကိုတေချာစောင့်ကြည့်ပြီးလူခွင့်ရေးကောင်စီကိုအစီရင်ခံစာတင်ပြမယ့်ကိစ္စကအရေးကြီးပါတယ်။နောက်တစ်ချက်အရေးကြီးတဲ့ချက်ကတော့လူခွင့်ရေးကောင်စီရဲ့ဆွေးနွေးမယ့်အကြောင်းအရာတွေမှာမြန်မာနိုင်ငံကိစ္စကိုဆက်ပြီးတော့ထည့်သွင်းထားဖို့ပါ။လူခွင့်ရေးကောင်စီရဲ့အရေးတကြီးဆွေးနွေးရမယ့်အကြောင်းအရာတွေထဲမြန်မာနိုင်ငံကိုဖြုတ်ပစ်လိုက်ဖို့အတောအဆောလွန်ပါသေးတယ်
။ပြီးခဲ့တဲ့ဒီဇင်ဘာလကုလသမဂ္ဂရဲ့ခမန်းချက်စည်းရုံးမှာတော့စစ်ပြေးဒုက္ခသည်စုစုပေါင်းလူဦးရေ4000ခွဲဟာတရုတ်နယ်စပ်အနီးက KIA ထိန်းချုပ်ထားတဲ့ဒုက္ခသည်စခန်းတွေမှာရှိတယ်လို့ဆိုပါတယ်။နောက်ထပ်ဒီစစ်ပြေးဒုက္ခသည်3000ကတော့အစိုးရထိန်းချုပ်တဲ့ဒေသတွေမှာစခန်းအစိုးရထိန်းချုပ်တဲ့ဒေသတွေမှာရှိတဲ့စခန်းတွေမှာရှိနေတယ်လို့သိရပါတယ်ခင်ဗျာ။